အမေရိကန်သမ္မတရဲ့ဒီနေ့စတဲ့အာရှခီးစဉ်ထဲမှာမဟာမိတ်တွေနဲ့ပူအားဖြည့်ပြီးတရုတ်ကိုအဓိကသတင်းစကားပါဖို့ရှိနေပါတယ်။သမ္မတဂျိုးဘိုက်ဒန်အနေနဲ့တောင်ကိုရီးယားနဲ့ဂျပန်ကို6ရက်ခရီးစတင်လိုက်ရမှာယူကရိန်းစစ်မှာရုရှားအင်အားကိုခန့်လာတာကိုပြပြီးတရုတ်ကလည်းထိုင်ဝမ်နဲ့တောင်ကိုရီးယားပင်လယ်မှာအလားတူမဖြစ်စေဖို့တတိပေးနိုင်တယ်လို့အမေရိကန်ရာရှိတွေကဆိုပါတယ်။သမ္မတဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေးရာရှိဂျိတ်ဆူလီဗန်ကအခုအာရှခီးစဉ်တဲ့သမ္မတအနေနဲ့ရုရှားကြီးကျော်စစ်ဆန့်ကျင်လွတ်လပ်တဲ့ကမ္ဘာကြီးကိုချက်ချင်းဦးဆောင်ပေးနိုင်တယ်လို့အာရှမှာလည်းအလားတူလှုပ်ပြပေးနိုင်တာကိုပြမှာပါလို့ဆိုလိုက်ပါတယ်။သမ္မတဘိုင်ဒန်အနေနဲ့တောင်ကိုရီးယားသမ္မတတဲ့ယွန်ဆော့ဂီယိုနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကယ်ရှိတာနဲ့တွေ့ပြီးမဟာမိတ်ဆက်ဆံရေးပုံနဲ့ဆိုင်အောင်တွေ့မြင်လာအင်ဒိုပစိဖိတ်ဒေသအတွင်းအင်အားပြချင်းချောက်နေတဲ့တရုတ်ကိုထိနိုင်ဖို့ရှိတယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။ဂျပန်ကိုရောက်ချိန်မှာလည်းသမ္မတဘိုင်ဒန်အနေနဲ့ QUAD Quad ကိုကြောက်ခေါ်တဲ့အင်ဒိုပစိဖိတ်မဟာပြူဟာမဟာမိတ်ဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဩစတြေးလျ၊အိန္ဒိယနဲ့ဂျပန်ဆောင်းဆောင်တွေနဲ့ပါတပါတဲ့ဆက်ဆံရေးပိုခိုင်မအောင်ဆွေးနွေးဖို့လည်းရှိနေပါတယ်ခင်ဗျ။